Venezuela နိုင်ငံမှာသမ္မတ Nicolas Maduro ကိုလုပ်ချံမှုစ조사မှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိမှုနဲ့အစ်မြင့်စစ်တပ်အရာရှိကြီးနှုတ်ကိုဖမ်းဆီးလိုက်ကြောင်းအစိုးရအရှိန်တွေကပြောပါတယ်။တန်တရားရှိသူအရေးတွက်ဟာ34ဦးထိတိုးလာခဲ့ပြီးဒီထဲမှာဗိုလ်ချုပ်ကြီးတဦးဗိုလ်မှူးကြီးမဒူရိုအစိုးရကိုဆန့်ကျင်တဲ့လွှတ်တော်အမတ်2ဦးလည်းပါတယ်လို့ရှေ့နေချုပ် Tarek William Saab ကအင်ကာနေမှာပြောပါတယ်စစ်တပ်အခမ်းအနားတစ်ခုမှာသမ္မတမဒူရိုမင်းကွန်းပြောနေတဲ့နေရနာကမှာပလတ်စတစ်ဖောက်ခွဲပစ္စည်းတွေပါတဲ့ Waiting Drone ရဲ့နှစ်ဆင်းနဲ့ဖောက်ခွဲပြီးတော့လောက်ကြံမှုစ조사ခဲ့ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်အခုချိန်ထိဖမ်းထားသူ14ဦးရှိပြီလို့လည်းရှေ့နေချုပ်ကပြောပါတယ်အဖမ်းခံတဲ့အရာရှိကြီး2ဦးမှာ1ဦးက Venezuela နိုင်ငံတော်အဆောင်တပ်ကဗိုလ်ချုပ်ကြီး1ဦးပါအသက်29နှစ်ရွယ်အတိုက်ခံအမတ်1ဦးလည်းအဖမ်းခံခဲ့ရပြီးသူ့ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့လူသက်ဖို့စ조사မှုတွေနဲ့ဆွဲချက်တင်ထားပါတယ်ကိုလံဘီယာနိုင်ငံဘိုဂိုတာမှာရောက်နေတဲ့ထင်ရှားတဲ့တိုက်ခိုက်လွှတ်တော်အမတ်ဂျူလီယိုဘိုဂတ်စ်ကိုဗင်နီဇွဲလာနိုင်ငံပြန်ပြီးပို့ပေးဖို့လဲဗင်နီဇွဲလာရာရှိတွေကကိုလံဘီယာအစိုးရကိုတောင်းဆိုနေပါတယ်